ဟုတ်ကဲ့ဆရာကြီးဒီနေ့ကျွန်တော်ကြားတယ်လေပြီးခဲ့တဲ့နှစ်2009တုန်းကတဲ့မြန်မာနိုင်ငံမှာပြည်ပရင်းနှီးမြှုပ်နှံမှုလုပ်တာဒေါ်လာ3,500လောက်ရှိတယ်ပေါ့နော်အဲ့ဒီမှာဒေါ်လာ485သန်းလောက်ကဂျင်းနန်နဲ့တဘာဝတန်ငွေအတွက်ကိုရင်းနှီးမြှုပ်နှံတာလို့ကြားတယ်ဆိုတော့ဒါမှမဟုတ်ရှေ့လာလာတော့ဘယ်လိုခံမှန်းကြည့်လဲခင်ဗျာ
ရှေ့လာလာကတန်းကြီးရဲ့တိုးတက်ဖွံ့ဖြိုးမှုရှိတော့မှကြည့်လို့မကောင်းပါဘူးဗျာဘာလို့မကောင်းလဲဆိုတော့ကျွန်တော်တို့ရေနံတဘာဝတန်ငွေဆိုတာကပြန်လဲပြီးတော့မှတိုင်းပြည်အတွက်အစ်စ်ပြန်လုပ်လို့ရတယ်ပြန်သားဆွမ်းဆူတွေမဟုတ်ဘူးတိုင်းပြည်ရေရှည်အတွက်ဆိုလို့ရှိရင်ဒါတွေကထုတ်တာများလာရင်ကုန်းသွားမှာပဲကုန်းသွားရင်နာကတ်မျိုးဆက်အတွက်ဘာလို့ကြမလဲဆိုတော့ပြဿနာရှိတယ်အဲ့ဒါကိုလေးလေးနက်နက်မစဉ်းစားဘဲနဲ့ဆူလွယ်နဲ့လေပတ်စံရပြီးတော့กว่าဆိုတော့လုံနေတဲ့အနေထားနဲ့လုံနေတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်ပြောတာပါဘာကြောင့်လဲဆိုတော့အမေရိကန်နိုင်ငံဆိုရင်ရေနံကအများဆုံးသူ့မှာရှိနေတာကဘာမှာဒါမျိုးထုတ်မသုံးဘူးဗျသူမြန်နိုင်ငံဝယ်တာအခုသိဈေးကြီးလို့လို့မှထုတ်ဖို့တော့မှဒီမက်စကိုဂတ်ကနည်းနည်းလေးပဲသူတို့ဒါစတာပဲရှိတယ်အဲ့တော့ကျွန်တော်နိုင်ငံကဘယ်လောက်လဲများတာမဟုတ်ဘူးမများဘဲနဲ့ရှိတာလေးကိုပတ်စံရဖို့အတွက်ငါတဘောဆန်နဲ့နားအဖကလုံနေတာဟာတိုင်းပြည်တို့ရေရှည်လုံးဝကျိုးမရှိပါဘူ
းဆိုတော့အဲ့တော့အခုဒီရင်းနှီးမြှုပ်နှံမှုလာလုပ်တဲ့တဲမှာလဲလေဒီမြန်မာစစ်အစိုးရကိုအရေးယူပိတ်ဆို့မှုတွေလုပ်ထားတယ်ပြည်ထိုင်နိုင်ငံကကုမ္ပဏီတွေကလည်းသူတို့ကတစ်ဖက်လက်နဲ့လာပြီးတော့ရင်းနှီးမြှုပ်နှံတယ်လို့ကျွန်တော်တို့ကြားသိရတယ်လေအဲ့တော့အဲ့ဒီကုမ္ပဏီတွေကိုပြည်ထိုင်အစိုးရဘာဖြစ်လို့အရေးမယူလဲအရေးယူဖို့အလားအလာရှိလားခင်ဗျာ
ခင်ဗျားတို့သိတဲ့အတိုင်းပဲလေအင်္ဂလန်နိုင်ငံတော့ EU ထဲမှာတော့ပိတ်ဆို့ထားတာဗျာဒါပေမဲ့သူကမြန်မာနိုင်ငံစီးပွားရေးပိတ်ဆို့တာကအဲအမေရိကန်နိုင်ငံတော့မပြင်းထန်ဘူးဗျာနောက်တစ်ခုကအင်္ဂလန်နိုင်ငံကပိုင်တဲ့ British ဟိုဘာချင်းအိုင်းလန်ကသွားတာဆိုတဲ့ခါကျသူကတစ်ဖက်လက်နဲ့လွတ်နေတယ်ဗျကုမ္ပဏီတွေကိုကျွန်တော်တို့သေးသေးကြည့်ဖို့လိုပါတယ်အဲ့ဒီကုမ္ပဏီ base ကဘာတွေလဲတကယ်အင်္ဂလန်နိုင်ငံ base လည်းဖြစ်နိုင်တယ်လို့ကျွန်တော်တို့သိသလောက်ကတော့မြန်မာနိုင်ငံကနိုင်ငံသားလုပ်ငန်းရှင်တွေတနည်းပြောလို့ချင်းအဲ့လုပ်ငန်းရှင်နာမည်ခန္ဓာပေါ့ဗျာဗိုလ်ချုပ်တန်းရွှေတို့လို့ဗိုလ်ချုပ်အတိုင်းဝိုင်းငယ်ငွေကြေးတွေဆရာပါပြီးမှယင်းနှီးမြှုပ်နှံထားတဲ့အဲ့ဒီကုမ္ပဏီတွေရှိတယ်ပြောတယ်အဲ့ဒီကုမ္ပဏီတွေက British Virgin Island မှာသွားပြီးမှ register လုပ်တယ်အဲ့ဒီမှာတစ်ဖက်နဲ့ပြန်ယင်းနှီးတာ
ဆိုတော့အခုကျွန်တော်တို့ဒီမွန်တိုင်းတင်သွားတဲ့ဒီ ARD တိုင်းကိစ္စတွေမှာလယ်သမားတွေလဲပြန်ထွန်ဖို့အတွက်ကိုကျွမ်းသွားတယ်မရှိတော့လေအဲ့တော့ဆက်အသေးလေးတွေနဲ့ပေါ့နော်အစားထိုးပြီးထွန်မယ်ကြိုးစားတယ်ပေါ့အဲ့တော့အဲ့ဆက်အသေးလေးတွေဆိုတာလဲဟိုလောင်စာစီနဲ့လဲရတာဟုတ
်
အဲ့တော့အဲ့လောင်စာစီတွေကလည်းအရန်စေးကြည့်နေတယ်လေအဲ့တော့တစ်ဖက်ကကျွန်တော်တိုင်းပြည်မှာလောင်စာစီတွေအရန်ထွက်နေတယ်ဆိုတာမျိုးမြင်ပြီးတော့တစ်ဖက်ကကျတော့ကျွန်တော်ပြည်သူတွေမှာလောင်စာစီသုံးဖို့မရှိဘူးပေါ့ဆိုတော့အဲ့လိုဖြစ်ရတဲ့အခြေအနေကြတော့
အဲ့ဒါကဒီလိုဗျတိုင်းပြည်အကျိုးအတွက်ဗိုလ်တန်းရွှေတွေကတကယ်လိုလားလို့ရှိရင်သူတို့မူဝါဒတွေပြောင်းပေးရမယ်တစ်ချက်ကပါလဲဆိုအဲ့ဒီကရလာတဲ့ငွေတွေကိုခမည်းကုနာပြောသလိုပြည်သူလူထုအတွက်အကျိုးပြုစေတဲ့သုံးအားစုတွေသုံးဖို့ဆိုလို့ရှိရင်သူတို့ကရတဲ့ပိုက်ဆံတွေကဒေါ်လာသန်း2,600လောက်တက်တက်နှစ်နှစ်ကိုရတယ်ဒီ gas ရောင်းတာလေးတွေနော်သူတို့သုံးနေတာကခုနပြောတဲ့ခင်ဗျဒီဇယ်ပြန်သွန်းတာတွေမလို့ခုရေရှည်အတွက်ကျွန်တော်တိုင်းပြည်မှာဒီဒီဇယ်တွေဖြစ်အောင်လုပ်ဖို့လည်းမကြိုးစားဘူးရတဲ့ရောတွေဒီတိုင်းရောင်းတာတကယ်တော့လောက်ရမှာကရလာတဲ့ငွေတွေကိုအချိုးချခွဲခွေပေးရမှာလေယာဉ်ကနောက်တော့ဘယ်လိုထုတ်ပေးမလဲအဲ့ဒီမှာကိုဒီဇယ်အတွက်ဘယ်လိုပေးမလဲအဆက်တွေပြန်ဝယ်သွန်းသုံးပေးမယ်စသည်ပေါ့ဗျာစက်မှုလေယာဉ်သူတို့ခင်ဗျမူဝါဒကိုပြန်ကြည့်ပါဗမာနိုင်ငံစိုက်ပျိုးရေးခြေကနိုင်ငံကစက်မှုလေယာဉ်ကိုသွားမယ်လို့ပြောတာ20ရှိပြီလုံးဝမသွားခဲ့ဘူးနွားနဲ့ပဲထုံးနေအခုမဖြစ်မှလက်တုံးဆက်လုံးတာအဲ့တော့အဲ့လိုလုံနိုင်မှုဆိုသူတို့ဘာပြင်ရမလဲဆိုရင်တစ်ချက်နိုင်ငံညာကိုစစ်တပ်တဲ့3လောက်ရှော့ပြရမယ်ဘယ်လိုဟာလဲမြင်သာတာကျွန်တော်ပြောမယ်လက်နဲ့ဝယ်တာရှော့ရမယ်မနေ့ကပဲကျွန်တော်တို့စီကိုကျွန်တော်ရောက်လာတယ်ရုရှားကဒီ nuclear reactor ဟာသူတို့ကြောက်ပတ်ထုတ်ဘက်မှာသူတို့လုံနေပြီအဲ့ဒါတွေကိုကျွန်တော်ရှော့ပြရမယ်ဒါဘာမှတိုင်းပြည်အတွက်အကျိုးမရှိဘူးနောက်တစ်ခုကနေပြည်တော်ကြီးဆောက်တယ်ဘာအကျိုးရှိတယ်ရန်ကုန်မြို့ကြီးရှိတယ်ဗျဘာလို့အသက်ဆောက်တယ်လဲဒါ wastage တိုင်းပြည်ထုံးလုံးဝမသွားဘူးအခုလာပြန်ရန်အောင်မြို့တက်တယ်
ဆိုတော့ဟုတ်ကဲ့နောက်ဆုံးကျွန်တော်မေးချင်တာလေကမ္ဘာနိုင်ငံတွေပါဗောနော်တဘာဝရင်းမြစ်ကိုအသုံးပြုပြီးတော့ဒီအကျန်းတဲ့အတိုင်းလှုပ်ရှားနေတဲ့ဒီစီးပွားရေးနဲ့ကျွန်တော်နီးပညာတွေကွန်ထရိုးလုပ်မှုတွေနဲ့လုပ်နေစီးပွားရေးနဲ့အဲ့ဒီပုံစံနှစ်ခုမှာဘယ်ဟာပို့ပြီးတိုးတက်ပြီးဘယ်ဟာရည်ရှိခံနိုင်လဲခင်ဗျအ
ဲ့ဒါတိုးတက်တဲ့နိုင်ငံတွေဟာတဲ့နီးပညာတွေကိုမြင့်တက်အောင်တိုးတက်အောင်လုပ်ပြီးတော့အဲ့ဒီနီးပညာတွေအသုံးချပြီးထွက်လာတဲ့ကုန်စည်နဲ့ဆောင်ရွက်မှုတွေကိုရောင်းချတာအစ်ပို့လို့တာနိုင်ငံညာကိုပို့တာအတူတင်းအသိပညာလူတွေကိုတိုးအောင်လှုပ်ပြီးတော့အဲ့ဒီလူတွေကျွမ်းကျင်မှုနဲ့ပစ္စည်းထုတ်ဥမာလျှက်စီပစ္စည်းထုတ်မယ်မော်တော်ကားတွေထုတ်မယ်အဲ့ဒီလူကွန်မစ်စီးတွေထုတ်ပြီးရောင်းတဲ့နိုင်ငံတွေကချမ်းသာနိုင်ငံတွေဖြစ်တယ်ပြန်ကြည့်ပါဂျပန်ကြည့်အမေရိကကိုကြည့်ဟလာဥရောပနိုင်ငံကိုကြည့်အဲ့ဒီနိုင်ငံတွေကသူတို့တင်ပို့တဲ့ကွန်မစ်စီးတွေအချိုးချကြည့်လိုက်လို့ရှိရင်အဲ့ဒီလူစင်မြင့်နီးပညာတွေရောင်းပြီးတော့မှနိုင်ငံညာကိုတင်ပို့တဲ့နိုင်ငံတွေတချမ်းသာတယ်အခုနောက်ခင်ဗျားတင်မှာအခြေခံကုန်စည်ချေအောင်ကခုနကပြောသဘာဝပြန်စတာဆွမ်းအားစုတွေကိုဒီတိုင်းရောတိုင်းရောင်းတာနောက်တစ်ခုလေယာဉ်တွေကကုန်စီကိုရောင်းတာအဲ့ဒါနီးပညာနေကြတဲ့နိုင်ငံတွေကဆင်းရဲနိုင်ငံကျွန်တော်တို့ဗမာနိုင်ငံအဲ့ဒီမှာပါတယ်အထူးသဖြင့်ဗမာနိုင်ငံကကွန်ထရိုးလုပ်မှုကကြတယ်ကြတဲ့အခါကျတော့တိုင်းပြည်ကဆင်းရဲနေတယ်ဒါကြောင့်မလို့တိုင်းပြည်ကိုတိုးတက်စေချင်ရလာတဲ့ရှားပါတဲ့နိုင်ငံညာငွေတွေကိုရည်ရည်ကွန်ထရိုးလုပ်မှုကိုမြင့်စေတဲ့လုပ်ငန်းတွေကိုလုပ်ပေးပါလူတွေရဲ့အရင်းအမြစ်တွေကိုတိုးအောင်လုပ်ပေးပါဒါမှသာတိုင်းပြည်အနာဂတ်တော်မယ်ဒါကြောင့်ကျွန်တော်တို့ကအချိုးမရှိဘူးလို့ကျွန်တော်တို့ကအမြဲပြောရခြင်းဖြစ်ပါတယ်
ဟုတ်ကဲ့ဆရာကျေးဇူးပါပဲနော
်โอเคโอเค